နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကြီးကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်အမေရိကန်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကပါချီးကျူးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကြီးကိုအာဆီယံဒေသတွင်းနိုင်ငံတွေကလည်းအလေးထားစိတ်ဝင်စားခဲ့တာတွေ့ရပါတယ်ရွေးကောက်ပွဲမတိုင်ခင်ကတည်းကအိနီဂျင်ထိုင်းနိုင်ငံကသတင်းမီဒီယာပေါင်းစုံဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကြီးကိုသတင်းယူတာတွေလည်းနေတိုင်းနေပါရှိခဲ့ပါတယ်သတင်းမီဒီယာတွေကနေတဆင့်မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲအကြောင်းသိကြတဲ့အိနီဂျင်နိုင်ငံတွေကပြည်သူတွေကလည်းဝမ်းသာကြပြီး RFA ကမေးမြန်းရမှာအမြင်အမျိုးမျိုးနဲ့ပြောကြပါတယ်လာအိုနိုင်ငံဟာကွန်မြူနစ်တပါတီစနစ်အောက်မှာနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီနိုင်ငံမှာရွေးကောက်ပွဲဆိုတာရှိပေမဲ့ပြည်သူတွေအနေနဲ့ကွန်မြူနစ်ပါတီကလွယ်လို့တခြားရွေးချယ်စရာမရှိပါဘူးမြို့တော်ဘီယန်ကျင်းမှာရှိတဲ့ရက်ဖက်လူမှုအဖွဲ့အစည်းတစ်ခုကပုဂ္ဂိုလ်တူကသူ့အမြင်ကိုအခုလိုပြောပါတယ
်မြင့်ကတိလည်းဒီလိုทางพม่าได้ให้คิดประชาชนได้มีส่วนร่วมในการเมืองของตนเองนะการเลือกตั้งก็ถือว่าเป็นการนําใต้ประชาธิปไตยแล้วก็ให้ประชาชนมีส่วนร่วมอย่างแท้จริง
မြန်မာအစိုးရအနေနဲ့ပြည်သူတွေကိုနိုင်ငံရေးမှာအပြည့်အဝပါဝင်ခွင့်ပေးလိုက်တာဟာအရန်ကောင်းတဲ့အချက်ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲဆိုတာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့အရာဖြစ်ပြီးအဲ့ဒီမှာပြည်သူတွေလွတ်လပ်စွာပါဝင်ခွင့်ပေးလိုက်တာဟာကောင်းတဲ့အချက်ဖြစ်တယ်လို့ပြောသွားတာပါလာအိုနိုင်ငံ1949ခုနှစ်မှာပြင်သစ်အုပ်ချုပ်ခံဘဝကနေကိုယ်ပိုင်အုပ်ချုပ်ခွင့်ကိုရရှိခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံလိုပြည်တွင်းစစ်တွေနဲ့ရုန်းကန်ခဲ့ရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်နောက်ထပ်ပုဂ္ဂိုလ်တူကတော့လာအိုရဲ့အခြေအနေကိုအခုလိုပြောပြပါတယ်
เลือกตั้งพรรคเดียวเนี่ยใดมันที่หมายถึงเฮ็ดให้ประชาชนมีสิทธิ์เป็นเจ้าอย่างแท้จริงทางปฏิบัตินั้นพวกเฮาเฮ็ดได้แท้สําใดท่านว่าเฮาเฮ็ดได้ดีแล้วเฮาก็อาจจะส่งเสริม
ยุคก่อนไปมาปาร์ตี้ตะคูเรโกย้วยเฉยยามาปิตุรุเยอขุนยีอภิวายะดล่ะสู่เราโกပြောยามาဖြစ်ပါတယ်လက်တွေ့မှာဘယ်လောက်ထိပิตุรุเยอขุนยียะจะတလဲတကယ်လို့အပြေဝါရနေတယ်ဆိုရင်အဲ့ဒီတိုင်းဆက်သွားရမှာပါမရဘူးဆိုရင်တော့ပြန်သုံးသက်ကြဖို့လိုအပ်ပါတယ်နောင်အနာဂတ်မှာလာအိုနိုင်ငံကအခြားနိုင်ငံတွေလိုလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပလာနိုင်မလားဆိုတော့မသေးကြဘူးလို့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာအခြားနိုင်ငံတွေမှာလိုအကြမ်းဖက်ခံရမှုတွေမရှိတဲ့အပြင်ရွေးကောက်ပွဲပညာပေးတာတွေမဲဘလို့ထည့်ရမယ်စတာတွေကိုလည်းအောင်မြင်အောင်လုပ်နိုင်ခဲ့တယ်လို့ကမ္ဘောဒီးယားကအရက်ဖက်အဖွဲ့အစည်းတစ်ခုကပုဂ္ဂိုလ်တူကပြောပါတယ
်ကစ်တနီကာကိုစနာဘတ်ချနော့နဲ့ပတိပုံမီယင်ခွင့်မီနဲ့လက်နာដំណើរការទៅដោយរលូនហើយมันមានអង្គើហឹងសាណាក្នុងពេលឃោសនាបោះឆ្នោតហើយនៅប្រទេសភូមានេះមាន
យូកោបွဲដែរកម្ពុជាអសិភិឈោមួយគេពីអចាំផាត់ខានយារាမျိုးលែមិនရှိគេបោះប៉ាទីយេយូកោខានកូសិលរីអត់អត់ងសេះហាទិញតាតាត់មាត់ថាពីយូកោបွဲបញ្ញាពេលថាតាមកបលូមេថែយាមលេះសូរ៉ាគូលុបសំងគេថាទ្វីយាបាលេលុပြောទွားថាဖြစ်បាលេកម្ពុជាနိုင်ငံហាឌីម៉ូក្រាស៊ីနိုင်ငံទឹកគូဖြစ်ពេលមេវិនជីជុកហ៊ុនសានក៏រយូកោបွဲរីមកအခြားနိုင်ငံရဲ့အတိုက်ခံတွေကိုယခုအချိန်ထိဖိနှိပ်မှုတွေပြုလုပ်နေစေဖြစ်ပါတယ်ယူကော့ပွဲကြီးအောင်မြင်စွာကျင်းပနိုင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းကိုကမ္ဘောဒီးယားအတိုက်ခံပါတီခေါင်းဆောင်ကသူ့နိုင်ငံနဲ့နှိုင်းယှဉ်ပြောဆိုမှုတွေပြုလုပ်ခဲ့ပေမဲ့လက်ရှိဝန်ကြီးချုပ်ဟွန်ဆန်ကတော့ဒါကိုပြစ်တင်ဝေဖန်ထားပါတယ်ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံဟာဘတူညီချက်တွေရှိတာကြောင့်မနှိုင်းယှဉ်တင်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကပြောတာပါ2015ခုနှစ်ယူကော့ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလက်ရှိအနာရပါတီဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုမဲရလက်အပြတ်တက်တဲ့အနိုင်ရခဲ့တာဖြစ်ပြီးအနိုင်ရလက်တွေကိုအမြန်ဆုံးထုတ်ပြန်ပေးနိုင်ခဲ့တယ်လို့နောက်ထပ်ကမ္ဘောဒီးယားရက်ဖက်အဖွဲ့ကလူပုဂ္ဂိုလ်တူကပြောပါတယ
်။ဟိုင်လက်တဖောလ်နဲ့ပြည်လက်တဖောလ်ဒိုက်ကြင်လန်းဒါယေနဲ့ကဏ္ဍကံការរៀបចំការបោះឆ្នោតរបស់គេនៅការិយាល័យមួយមួយនេះគេទទួលបានភ្លាមភ្លាមអញ្ចឹងបានគេឃើញគណៈបក Free On San Diji នេះមានលទ្ធភាពបញ្ចាំងហើយ
ယူကော့ပွဲရလဒ်တွေကိုလှင်လင်းမြန်မြန်နဲ့သက်ဆိုင်ရာယူကော့ပွဲကော်မရှင်ဒါမှမဟုတ်သက်ဆိုင်ရာကော်မရှင်တွေကထုတ်ပြန်ပေးခဲ့ပါတယ်အဲ့ဒါကြောင့်လဲဒွန်ဆန်းစုကြည်ပါတီအနေနဲ့အတိမပြည့်ရသေးတဲ့ရလဒ်တွေကိုချက်ချင်းပဲမီဒီယာတွေနဲ့ပြည်တော်စုယူကော့ပွဲကော်မရှင်ထက်လှင်လင်းမြန်မြန်ထုတ်လွှတ်ပြီးဖြန့်ဝေနိုင်ခဲ့တာလို့ပြောသွားတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံဟာနှစ်ပေါင်းများစွာကွန်မြူနစ်ပါတီကိုဦးဆောင်ခဲ့တဲ့ပေါ်ပေါ်ရဲ့အောက်မှာလူပေါင်း2,000,000လောက်အသက်ခံခဲ့ရပြီးတိုင်းပြည်ကိုကုလသမဂ္ဂနဲ့နိုင်ငံတကာက1989ခုနှစ်လောက်မှာစတင်တည်ထောင်ခဲ့တာလို့ဆိုရမှာပါလက်ရှိမှာရွေးကောက်ပွဲ5ကြိမ်လောက်ကျင်းပပြီးခဲ့ပြီးအဲ့ဒီရွေးကောက်ပွဲတိုင်းမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကသူနိုင်လဲနိုင်သူရှုံးလဲနိုင်အောင်အမျိုးမျိုးလုပ်ခဲ့တယ်လို့နိုင်ငံတကာကဝေဖန်ခံနေရတဲ့ဝန်ကြီးချုပ်လည်းဖြစ်ပါတယ်ခင်ဗျာ